ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေကိုနှုတ်ဆက်မနေဘဲထုတ်ဖော်ပြောကြားဖို့ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့အမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်၃ဦးကမြန်မာနိုင်ငံအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်သူတို့ရဲ့ရောင်းရင်းလည်းဖြစ်တဲ့1990ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုတိုက်တွန်းလိုက်တဲ့အပြင်လူမျိုးတွေတက်ပြတ်မှုနဲ့တရားစွဲဆိုတာခံရပါလိမ့်မယ်လို့လည်းတတိပေးခဲ့ပါတယ်။ AFP သတင်းတပုတ်ကိုအခြေခံပြီးတော့ဒေါက်တာမျိုးတက်ကပြောပြပေးပါလိမ့်မယ်ခင
်။နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေဖြစ်ကြတယ်။အီရန်ကရှရင်အဘာဒီ၊ယူနီကတဝါကိုကာမန်နဲ့ယောက်အိုင်လန်ကမရစ်မက်ဂွာတို့ဟာစနေနေ့ကစားပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုရွန်ဂျာအမျိုးသမီးများအရေးနဲ့ပတ်သက်ပြီးအတူရက်တီတာကိုပြသဖို့အတွက်တပတ်ကြာသွားရောက်နေကြတာပါ။တနင်္လာနေ့ကတော့ကောက်ဆက်ဘဇားကဒုက္ခတဲ့စခန်းတွေကိုသူတို့သွားရောက်ခဲ့ပြီးရွန်ဂျာဒုက္ခတဲ့တွေနဲ့တွေ့ဆုံခဲ့ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်မရစ်မက်ဂွာကဒါဟာရွန်ဂျာရေပေါ်မှာမြန်မာအစိုးရနဲ့စစ်တပ်ကလူမျိုးလုံးတက်ချက်မှုဖြစ်ကြောင်းရှင်းနေတယ်လို့ပြောခဲ့တယ်လို့ကျူးလွန်မှုတွေအတွက်မြန်မာစစ်တပ်ကိုနိုင်ငံတကာခုံလုံးတင်ရမယ်လို့လည်းပြောပါတယ
် The world must act. This is a case for the International Court of Justice. But the military of Burma must be
taken. ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတကာကရည်ရွယ်ချက်ကြေညာဖြစ်ပါတယ်။ဒါဟာမြန်မာစစ်တပ်ကိုနိုင်ငံတကာခုံရုံးကိုတင်ရမယ်အမှုဖြစ်ပါတယ်။ကျမတို့ရဲ့ညီမငယ်ဂျွန်ဆန်းစုကြည်ကိုလည်းပန်ကြားချင်ပါတယ်။ခရင်းငယ်တွေကိုသူတို့မိခင်တဲ့ထက်ကဆွဲယူမယ်ဆိုရင်ကိုယ်တိုင်နဲ့မိခင်တယောက်မှုစဉ်းစားကြည့်ပါ။နောက်ပြီးအစုလိုက်ပြုံးလိုက်တက်ဖြတ်ပြီးယွာတွေကိုလည်းမိရှုဖြစ်ကြတယ်။ရိုဟင်ဂျာတွေဟာလည်းလူသားတွေဖြစ်ကြတယ်။တက်ရှင်နေထိုင်ခွင့်ရှိကြတယ်ဆိုတဲ့အချက်ကိုလည်းမဖြစ်ပေပါနဲ့
။ရင်းနှီးကနိုဘယ်ငြိမ်းချမ်းရေးဆုရှင်တဝါကိုကာမန်ကတော့ရွန်ဂျာဒုက္ခတွေတွေနဲ့တွေ့ဆုံပြီးမှ1992ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တဲ့ရောင်ရင်ဒေါက်ဆန်းစုကြည်ကိုဒီဒုက္ခတွေတွေအရင်နုံနုံကြကြလှုပ်ဆောင်မှုအတွက်ပန်ကြားလိုက်ပါတယ
် It's the appeal to our sister Aung San Suu Kyi to wake up otherwise she will be betrayed to one of the
betrayers မာရီမာတီဘေဒေါက်ဆန်းစုကြည်အစ်တရားရပြီးတော့ထုတ်ဖော်ပြောဆိုဖို့ပန်ကြားနေတာပါဒါမှမဟုတ်ရင်တော့သူမဟာရာဇဝတ်မှုကျူးလွန်သူတွေထဲကတယောက်ဖြစ်သွားပါလိမ့်မယ်ဒီရသွေးမှုတွေရပ်ဆိုင်သွားအောင်မလုပ်နိုင်ဘူးဆိုရင်လည်းနှုတ်ထွက်ပေးပါအခုကိုနှုတ်ထွက်ပေးပါဒါဟာစိတ်ကိုအရေးကြီးပါတယ်ဒါမှမဟုတ်ရင်နိုင်ငံတကာခုံရုံးကိုတူမပါသွားရမှာပါအ
ီရန်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်ရှရင်အီဘာဒီကလည်းရင်ဂျာတွေအခုလိုတိုင်းနဲ့ချီးပြီးထွက်ပြေးခဲ့ရတဲ့ဖြစ်ရတဲ့တာဝန်ရှိတဲ့မြန်မာအစိုးရနဲ့စစ်တပ်ကိုအရေးယူရမယ်လို့အခုလိုစကားပြန်ကနေတဆင့်ပြောကြားခဲ့ပါတယ
်ဘာမစပါဘဟာမယင်းအင်ဂျနိုယော့
ဒီလိုကျူးလွန်ရခြင်းအခြေခံအကြောင်းရင်းတွေအတွက်တာဝန်ရှိသူတွေကတော့မြန်မာအစိုးရနဲ့မြန်မာစစ်တပ်ဖြစ်ပြီးသူတို့ကိုအရေးယူရမှာဖြစ်ပါတယ်လို့ပြောသွားတာပါသူတို့ဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့အစိုးရတာဝန်ရှိသူတွေနဲ့လူခွင့်အဖွဲ့အစည်းတွေပြင်တန်တမန်တွေကိုပါတွားရောက်တွေ့ဆုံမှာဖြစ်ကြောင်းအမျိုးသမီးနိုဘယ်ဆုရှင်များအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်သူတို့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာနဲ့ဗိုလ်တကူးနေမှာတွေ့ဆုံမှုစီစဉ်ထားကြောင်းလည်းဘင်္ဂလားဒေ့ရှ်ကလာတဲ့တရင်တွေမှာဖော်ပြပါတယ်။တနင်္လာနေ့ကတော့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတမတ်ကြီးဖြစ်တဲ့အသိခံလိုက်တဲ့ဦးလွန်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မမုတ်အလီနဲ့တွေ့ဆုံဆွေးနွေးခဲ့ကြပြီးတွေ့ဆုံပွဲမှာဒုက္ခသည်တွေနည်းရပြန်ပို့ရင်းနဲ့နိုင်ငံသဘောတူညီချက်ကိုချော်ချော်မောမောအကောင့်ထည့်ဖော်ရေးကိုဦးစားပေးပြီးဆွေးနွေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒုက္ခသည်တွေနည်းရပြန်ရင်းဟာသူတို့ဆန္ဒအလျောက်သာဖြစ်စေရမယ်လို့ကုလသမဂ္ဂကပြောဆိုထားသလိုမြန်မာနိုင်ငံရဲ့အခြေအနေဟာဒုက္ခတွေကိုပြန်ဖို့အတွက်မတင့်တော်သေးဘူးလို့လူခွင့်ရဲ့အဖွဲ့တွေကပြောဆိုနေကြတာပါလူခွင့်ရဲ့ချုပ်ဖောက်မှုတွေကိုစိုးစိုးဝါဝါဆက်နေတဲ့ကြားကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့မြန်မာလက်နက်ကိုင်တပ်ဖွဲ့ရဲ့အကြီးအကဲစစ်တပ်အရာရှိတွေပေါ်မှာချက်ချင်းပြစ်မှတ်ထားပြီးကန့်တတ်မှုတွေလုပ်ဖို့အပြင် EU ရဲ့လက်နက်တင်ပို့ရောင်းချခွင့်ကန့်တတ်ချက်တွေကိုလည်းပိုးပြီးတော့တင်းကျပ်ဖို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေကတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ